အမေရိကန်နိုင်ငံကြားရေးဌာနကပေးအပ်တဲ့နိုင်ငံတကာမျိုးသမီးတတိရှင်များစုကိုကြီးမြင့်ပေးအပ်ရတဲ့အကြောင်းရင်းတွေထဲမှာရဲစွမ်းတတိရှိမှုအကျဉ်းနာမြစ်တာရှိမှုတရားမျှတမှုလိုလားမှုဆိုတဲ့အချက်တွေပါဝင်ပါတယ်ဒီနှစ်အတွက်နိုင်ငံတကာမျိုးသမီးတတိရှင်များစုရရှိသူအမျိုးသမီး10ဦးကိုဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတကတော်မယ်လနီယန်ထရမ့်ကဆုချီးမြှင့်ပေးခဲ့ပါတယ်စုရရှိသူတွေထဲမှာကျွန်ဖြစ်မွေးဖွားလာပြီးကျွန်စနစ်တိုက်ဖျက်ရေးပြည်သူအရေးတက်ကြွလှုပ်ရှားသူမော်ရီရှာလွှတ်တော်အမတ်လမ်မောလ်မာဆေဒ်လိုအမျိုးသမီးအပါအဝင်1998-99ခုနှစ်တွေမှာကိုဆိုဗိုစစ်ပွဲအတွင်းလူစုလိုက်ပြုံလိုက်တပ်ဖြတ်မှုမရင်းကျင့်ခံရမှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကလွတ်မြောက်လာသူတွေအကူအညီပေးရေးလက်တွဲဆောင်ရွက်ခဲ့တဲ့ကိုဆိုဗိုသမားတော်ဖရိတ်ရာစတီဒီလိုအမျိုးသမီးလဲပါဝင်ပါတယ်။1994ရဝန္ဒါနိုင်ငံလူမျိုးတုံးတပ်ဖြတ်မှုအတွေ့ဆန့်ကျင်ရပ်တည်ခဲ့ပြီးတရားရုံးမှာတက်သေးထွက်ဆိုဖို့ဆုံးဖြတ်ခဲ့တဲ့နောက်မိမိခင်မုန်းနဲ့သမီးအသက်ခံရတာမမှုပဲတရားမျှတမှုအတွေ့ရပ်တည်ခဲ့တဲ့ Godelief Mukasarazi ဟာလဲဆုချီးမြှင့်ခံခဲ့ရပါတယ်။ဆူရရှိသူတွေကတချို့ကို Los Angeles မြို့မှာနေထိုင်ခွင့်ရဖို့ American နိုင်ငံကြားရေးဌာနနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Los Angeles မြို့အခြေစိုက် International Visitor Council ကပြောပါတယ်